ယူကရိန်းနိုင်ငံမှာမနေ့ကတောင်ပိုင်းကအိုဒက်ဆာမြို့မှာရုရှားလူလာသူဆန္ဒပြသူတွေကရဲစခန်းကိုဝင်ပြီးစီးနင်းခဲ့တယ်လို့ဒီကနေ့မှလည်းအရှေ့ပိုင်းကစလိုဗန့်စ်မြို့မှာရုရှားလူလာသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တနင်္လာနေ့တိုက်ပွဲမှာရုရှားလူလာသူလက်နက်ကင်20ဒါမှမဟုတ်ဒီးတဲ့များများသေဆုံးသွားနိုင်တယ်လို့စလိုဗန့်စ်ကခွဲထွက်ရေးသမားတွေရဲ့ပြောကြားချက်ကိုကိုးကားပြီးရုရှားသတင်းစာ Interfax ကဖော်ပြပါတယ်။စလိုဗန့်စ်မြို့ပြင်ကရုပ်သံဌာနကိုတော့ယူကရိန်းတပ်တွေကပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ဒေတာရင်းသတင်းတွေမှာရေးပါတယ်။တနင်္လာနေ့ကတော့အိုဒက်ဆာမြို့မှာယာနဲ့ချီတဲ့ရုရှားလူလာသူဆန္ဒပြသူတွေကရဲစခန်းဝင်ပေါက်တစ်ခုကတကားတွေကိုထုနဲ့ဖျက်ဆီးပြီးကားကိုယ်ရောင်းကနေတဆင့်အတင်းဝင်ရောက်ခဲ့ကြတာပါ။အာဏာပိုင်တွေကတော့တောက်ကြနေကရုရှားလူလာသူ42ဦးလောက်တေဆုံးပြီးမီးလောင်တဲ့အထိဖြစ်ခဲ့တဲ့ပဋိဖက်ကတွင်ဖမ်းဆီးခဲ့တဲ့လူပေါင်း150တဲက60ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။ယူကရိန်းဝန်ကြီးချုပ်အာဆနီယာဆန်ယွတ်ကတော့အခုနောက်ဆုံးအိုဒက်ဆာမြို့ပေါ်ဝင်နိုင်ငံအရှေ့ပိုင်းထိတိုက်ရင်ဆိုင်မှုတွေဖြစ်အောင်ဖန်တီးပြီးယူကရိန်းနိုင်ငံဖျက်ဆီးဖို့အတွက်ရုရှားကကြိုးပမ်းနေတယ်လို့ပြောပါတယ်။ဒါအပြင်ရုရှားဆွေဟာယူကရိန်းယာယီဆွေကိုဆန့်ကျင်ပြီးစနစ်တကျအကွက်ချလှုံ့ဆော်နေတယ်လို့လည်းဆွဆွဲခဲ့ပါတယ်။ဒေသခံရုရှားစကားပြောယူကရိန်းလူမျိုးတွေရှိကအကူအညီတောင်းတဲ့ဖုန်းတွေထောင်ပေါင်းများစွာရနေတယ်လို့ရုရှားဆွေကပြောနေချိန်မှာပဲယူကရိန်းဆွေကနိုင်ငံအရှေ့ပိုင်းရုရှားလူလာသူခွဲထွက်သမားတွေပေါ်စစ်ဆင်ရေးတွေနဲ့ဆက်ပြီးဖိအားပေးမယ်လို့ပြောပါတယ်။